Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ17ရက်နေ့စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190ပြန် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာပါနှစ်ဖက်တင်းမာမှုတွေရှိနေတဲ့တရုတ်နဲ့အမေရိကန်ကာကွယ်ရေးဝင်ကြီးတွေစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La ဆွေးနွေးပွဲရဲ့ပြင်ပမှာတွေ့ဆုံဆွေးနွေးကြပါတယ်ရုရှားသိမ်းပိုက်ထားတဲ့ Ukraine မရီဥပိုမှာဝမ်းရောကနေအန်ဒီယန်နဲ့ကြုံနေရပါတယ် WHO မြန်မာဝန်ထမ်းအသက်ခံရမှုကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြင်းထန်ရှုံချလိုက်ပါတယ်စတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့စကိုင်းတိုင်းကနီမြို့နယ်တဲကနေမီရှင်းလင်းဖြစ်စဉ်အတွင်းမှာဘယ်လိုတွေကြုံတွေ့နေကြရပါသလဲ
ဒီတစ်ခေါက်မှာတော့အကြံပေးစစ်ကောင်စီတပ်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမီးရှို့ဖြစ်စီခဲ့ပြီ
းဒေသခံတူဦးပြောကြားသွားတာဖြစ်ပါတယ်သတင်းလေးပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲမှာမြမရေးဘာတွေဆွေးနွေးကြသလဲဆိုတဲ့ဆက်သွယ်မေးမြန်းချက်ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့ဒီနှစ်စဉ်အစည်းအဝေးခန်းဆောင်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့စီးပွားရေးအကြောင်းတွေကိုဘာကြောင့်ခြံလှမ်းခဲ့ရသလဲဆိုတဲ့သတင်းပေးပို့ချက်တွေကိုတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်အောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကြောင်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
Ukraine ကိုရုရှားကျူးကျော်တာလေးလပိုင်းနဲ့ရောက်လာပြီးဖြစ်တဲ့အတွက် Ukraine ကိုကူညီထောက်ပံ့နေတဲ့အနောက်နိုင်ငံတွေအနေနဲ့စစ်ပန်းလာမှာကို Ukraine တာဝန်ရှိသူတွေကစိုးရိမ်ပူပန်နေပါတယ်ဒါကိုအခွင့်အောင်းယူပြီးရုရှားဘက်ကအပေးယူလို့ညှိနှိုင်းဖို့ဖိအားပေးလာမှာကို Ukraine ကစိုးရိမ်နေတာပါUkraine သမ္မတကတော့အလျှော်ပေးလိုက်လျောဖို့ညှဉ်းဆန်းထားပြီးငြိမ်းချမ်းရေးအတွက် Ukraine ရဲ့ကိုပိုင်လိုလားချက်တွေရှိကြောင်းပြောဆိုထားပါတယ်။စစ်ပန်းလာနေချိန်မှာပဲကို့အတွက်အကျိုးရှိမဲ့ရလဒ်ကိုလိုချင်လာကြပါတယ်။ Ukraine ကလိုချင်တဲ့ရလဒ်တွေလည်းရှိနေပါတယ်လို့ Ukraine သမ္မတ Vladimir Zelensky ကပြောဆိုပါတယ်။ Ukraine စစ်မှအနောက်နိုင်ငံတွေစစ်ပန်းလာရကရံဘက်အခြေအနေကနေအလျှော်ပေးလိုက်လျောလာအောင်ရုရှားကအခွင့်ကောင်းယူမဲ့ viewer မျိုးကိုရုရှားကကျင့်သုံးနေတယ်လို့လည်းအကဲကတချို့ကသုံးသပ်နေကြပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းရှေဗက်ချန်ကဆေဗာရိုဒွန်ညက်ဒေသမှာတောက်ကြနေကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ယူကရိန်းတာဝန်ရှိသူတွေကတော့ရော့ကက်နဲ့လက်နက်ကြီးတွေအပါအဝင်လက်နက်အကူအညီတွေထပ်မံပေးရဖို့အနောက်နိုင်ငံတွေကိုတောက်ခံနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားပြည်မတ်တွေကိုပို့ပြီးထိရောက်အောင်ဖိခတ်နိုင်မဲ့အစစ်မြေရော့ကက်ဒုံးကြီးတွေနဲ့ဒုံးကြီးတွေပေးရသွားမယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုခဲ့ပါတယ်။
ရုရှားသိမ်းပိုက်ထားတဲ့မာရီယိုပိုမြို့မှာကာလာဝမ်ယောဂါကူးစက်မှုအန္တရာယ်ကြုံတွေ့နေရကြောင်းယူကရိန်းနဲ့နိုင်ငံတကာအစိုးရတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့နယ်မြေမှာမိန်လာတန်ရှင်းတဲ့တောက်သုံးရည်နဲ့စေဝါအပါဝင်အခြေခံဝန်ဆောင်မှုတွေပေးဖို့အခက်အခဲတွေရှိနေကြောင်းဗြိတိန်ထောက်လှမ်းရေးအေဂျင်စီက Twitter လူမှုကွန်ရက်မှာတောက်ကြနေကဖော်ပြထားပါတယ်။မျိုးထဲမှာလူတချို့ကာလာဝမ်ယောဂါစတင်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေတယ်လို့လည်းဖော်ပြထားပါတယ်။မျိုးတော်ဝင်ရဲ့လက်ထောက်ဖြစ်တဲ့ Petro Andrio Lushenko ကလည်းမာရီယိုပိုမြို့မှာလူသားချင်းစာနာမှုအခြေအနေတွေနှေးစင်နေအများဆိုးဝါးနေတယ်လို့ဒီသတင်းပတ်အစောပိုင်းကပြောဆိုခဲ့ပါတယ်။တောက်သုံးရေကန်တွေမှာပုတ်ပွားနေတဲ့အမှိုက်တွေလူသေးအလောင်းတွေနဲ့ညဉ့်ညမ်းနေတာကြောင့်ကာလာဝမ်ယောဂါဖြစ်ပွားမဲ့အန္တရာယ်များလာနေကြောင်းယူကရိန်းရုံးမြင့်တန်ကြားမှာပြောဆိုထားပါတယ်။သူရဲ့ပြောကြားချက်အပေါ်အတည်ပြုနိုင်ခြင်းမရှိသေးပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပဆိုင်ရာညွှန်ကြားရေးမှူးဟန်ကလူးရှ်ကရုရှားသိမ်းပိုက်ထားတဲ့ဒေသတွေမှာမိန်လာနဲ့ရေပြန့်ဝေတဲ့အဆောက်အုံတွေပျက်စီးနေတဲ့အတွက်ကြောင့်ကာလာဝမ်ယောဂါဖြစ်နိုင်ခြင်းရှိကြောင်းသတိပေးချက်ကိုပြီးခဲ့တဲ့လကယူကရိန်းနိုင်ငံကီယက်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်နဲ့တရုတ်ကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးဝီဖန်ဟန်ဒိုဟာစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲအတွင်းတောက်ကြနေကတရားတွေ့ဆုံဆွေးနွေးကြပါတယ်အခုလိုနိုင်ငံထိပ်တန်းစစ်ဘက်တာဝန်ရှိသူတွေတွေ့ဆုံတာဟာသမ္မတဂျိုးဘိုင်ဒန်အစိုးရတက်လာပြီးနောက်ပထမဆုံးအကြိမ်ဖြစ်ပါတယ် မြောက်ကိုရီးယားလက်နက်အစီအစဉ်နဲ့ရုရှားယူကရိန်းစစ်ပွဲကိစ္စတွေအပါအဝင်ဒေသတွင်းလုံခြုံရေးကိစ္စတွေနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်ဝမ်ကိုတရုတ်ပြည်မှကြီးကနေခွဲထုတ်တဲ့ဘလူတိုင်းပြည်ကိုမဆိုတိုက်ခိုက်သွားဖို့ဝင်မလေးဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောဆိုခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားယူကရိန်းစစ်ပွဲအကြောင်းဆွေးနွေးရမှာလဲရုရှားယူကရိန်းစစ်ပွဲကိုအသုံးချပြီးတရုတ်ပြည်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်လာရင်ပြတ်ပြတ်သားသားတုံ့ပြန်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။နိုင်ငံအခြားပြင်းထန်တဲ့သဘောထားကွဲလွဲမှုတွေရှိနေတဲ့အထက်မှာတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေကြော်တာနဲ့ထိုင်ဝမ်နဲ့ပတ်သက်ပြီးစစ်ရင်အပြသမှုတွေကိုအမေရိကန်ကလက်မခံပါဘူး။တရုတ်ကထိုင်ဝမ်ကိုကျူးကျော်မယ်ဆိုရင်အမေရိကန်ကထိုင်ဝမ်ကိုကူညီမယ်ဆိုတဲ့သဘောထားသမ္မတဘိုင်ဒန်အစိုးရကပြောဆိုထားပြီးတစ်ချိန်တည်းမှာပဲတရုတ်နိုင်ငံတပီတောင်တည်းသာရှိတယ်ဆိုတဲ့မူဝါဒကိုဆက်လက်ဆွဲကင်ထားမှာဖြစ်ကြောင်းကိုလည်းပြောဆိုပါတယ်။
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကသူ့နိုင်ငံရဲ့စီးရဲစွာရည်မြင့်တင်ရေးနဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့ရေပိုင်နဲ့လုံခြုံရေးအတွက်အကူအညီပေးဖို့အစီအစဉ်တရက်ကိုစင်ကာပူနိုင်ငံမှာပြုလုပ်တဲ့အာရှဒေသလုံခြုံရေးရှန်ဂရီလာထိပ်သီးဆွေးနွေးပွဲမှာမိန့်ခွန်းပြောကြားလိုက်ပါတယ
်။ဥကရိုင်းနာမှာအစနိုဟီဂါရှီယာဂျာကမှုရှိနေတယ်။တို့ရဲ့
ယူကရိန်းလိုပုံစံမျိုးနောက်တနေ့အရှေ့အာရှမှာဖြစ်လာကောင်းဖြစ်လာနိုင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကထိုင်ဝမ်ကျွန်းအရေးကြောင့်အရှေ့တောင်အရှေ့အာရှငြိမ်းချမ်းရေးကိုချိန်ချမှုဖြစ်လာနိုင်တာကိုရည်ရွယ်ပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ခိုက်မှုတွေကြုံလာရင်ကုကံကွာကွယ်နိုင်ဖို့အတွက်လိုအပ်တဲ့လက်နက်တွေကိုမိမိတို့ဂျပန်နိုင်ငံအနေနဲ့ဝယ်ယူဖို့စီစဉ်နေတယ်လို့ဂျပန်ဝန်ကြီးချုပ်ကရှင်းရှင်းလင်းလင်းပဲပြောလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့အရှေ့တောင်အာရှနိုင်ငံတွေကိုကင်းလက်အမြန်ရေရင်တွေထောက်ပံ့တာအပါအဝင်နောက်၅နှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်မှုဒီသတင်းပတ်ထဲမှာဆုံးဖြတ်ခဲ့ကြောင်းသူကထပ်လောင်းပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့အများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့အတွက်ဒေသတွင်းကနိုင်ငံအများစုဟာတရုတ်နိုင်ငံနဲ့အငင်းပွားမှုတွေဖြစ်ပွားနေပါတယ်။ဂျပန်ဝန်ကြီးချုပ်မိန်ခွန်းမပြောမီတရုတ်နိုင်ငံပိုင် Global Times သတင်းဌာနရဲ့သဘောထားအမြင်ဆောင်ပါမှာတော့ယူကရိန်းအရေးလိုအာရှမှာဖြစ်မလာအောင်တားဆီးဖို့အကြောင်းပြချက်နဲ့နေတိုးနဲ့ပူးပေါင်းတာဒေသတွင်းနိုင်ငံတွေကိုစီယုံပြီးတရုတ်နိုင်ငံကိုပြစ်မှတ်ထားတာတွေလှုံ့ဆော်နေကြောင်းရည်ရွယ်နေတယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHzလိုင်းလမီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါရရှင
် COAS နည်းနည်းမတက်ဘက်တန်လွင့်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မွန်ပြည်နယ်မော်လမြိုင်မြို့မှာဒီသတင်းပတ်ထဲကျမ်းမာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတစ်ခုပြစ်သက်ခံရတဲ့ဘောကူလာသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာအပြင်းထန်ရှုံးချလိုက်ပါတယ်
The Secretary General expresses his condolences to the bereaved family and the ongoing concerns for the safety of
the people. အတွင်းမှုချုပ်ကကျန်းရည်သူမိသားစုကိုဝန်ထမ်းကြောင့်ပြောဆိုပါရဲဒါအပြင်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာအလုတ်ကင်လုတ်ကင်နေကြရတဲ့မြန်မာပြည်သူတွေအားလုံးနဲ့တကွကုလသမဂ္ဂဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပူပန်မိပါတယ်လို့အတွင်းမှုချုပ်ကပြောဆိုသွားကြောင်းပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုသွားတာပါဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထင်သာမြင်သာရှိပြီးပြည်ဝတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့ဒါအပြင်ပြည်မှုကျူးလွန်သူတွေကိုဥပဒေအရပြစ်ပေးရေးယူဖို့ကိုလည်းကုလသမဂ္ဂအကြီးအကဲကတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့ဗိုလ်ထူးနေက WHO မှာရင်ပေါင်းတခုအဖြစ်9နှစ်လောက်အလုပ်လုပ်ကင်နေတဲ့ဦးမျိုးမင်းထွတ်ကိုဗိုလ်ထူးနေညပိုင်းမှာမော်တော်ဆိုင်ကနဲ့အိမ်ပြန်လာချိန်မှာလမ်းမှာပြစ်တက်ခံခဲ့ရပြီးသေဆုံးခဲ့ရတာဖြစ်ပါတယ်ဒေသကမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ဦးမျိုးမင်းထွတ်ဟာမြန်မာစစ်ကောင်စီနဲ့ပတ်သက်နေသူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပတဲ့အမေရိကနိုင်ငံများထိပ်သီးဆွေးနွေးပွဲဟာအလွန်ကိုအပြုသဘောဆောင်တယ်လို့မက္ကဆီကိုနိုင်ငံရေးဝန်ကြီးကတောက်ကြနေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဖိတ်ကြားတဲ့နိုင်ငံတွေရဲ့စာရင်းကိုသဘောမတူတဲ့အတွက်ကြောင့်မက္ကဆီကိုသမ္မတ Andes Manuel López Obrador ကတော့မတည့်ရောက်ပဲသတိမှောက်ထားပါတယ်။အခုချိန်မှာဆွေးနွေးပွဲရလဒ်တချို့ဟာအလွန်ကိုအပြုသဘောဆောင်နေတယ်လို့ကျွန်တော်ရှုမြင်ပါတယ်ဆိုတဲ့အကြောင်းမက္ကဆီကိုနိုင်ငံရေးဝန်ကြီးမာဆယ်လိုအီဘရန်ကအ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်၊ကနေဒါနိုင်ငံရဲ့ဝန်ကြီးမာလန်နီဘဲလ်မဲလန်နီဂျိုလီတို့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့စီးပွားရေးမိဖက်အဖြစ်ကြေညာချက်နဲ့ရွှေ့ပြောင်းမှုနေထိုင်မှုဆိုင်ရာဒေသတွင်းချင်းကပ်မှုအတွက်ကြိုးစားဆောင်ရွက်မှုတွေကိုလည်းချီးကျူးလိုက်ပါတယ်။တစ်ဆက်တည်းမှာပဲမက္ကဆီကိုစီးတီးမှာပြုလုပ်ဖွယ်ရှိတဲ့သုံးဝင်ဆိုင်ထိပ်သီးဆွေးနွေးပွဲကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ကိုဖိတ်ကြားဖို့စီစဉ်နေပါတယ်လို့လည်းထပ်လောင်းပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတတွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လူလူသဘောထားစစ်တမ်းကောက်ရမှာဒီကနေ့ခေတ်သမ္မတတွေဖြစ်ကြတဲ့ Barack Obama Ronald Reagan တို့ဟာအမေရိကန်သမိုင်းမှာအကောင်းဆုံးသမ္မတတွေအဖြစ်ထိပ်တန်းအဆင့်နေရာတွေမှာရှိနေပြီးသမ္မတ Donald Trump ကတော့အောက်ဆုံးနားမှာရှိတာတွေ့ရပါတယ်CSPN American ရုပ်မြင်သံကြားရဲ့စစ်တမ်းမှာတော့ American သမိုင်းမှာအကောင်းဆုံးသမ္မတတွေအဖြစ်ထိပ်ဆုံး၅နေရာမှာရှိတာကတော့ Abraham Lincoln, George Washington, Franklin D. Roosevelt, Theodore Roosevelt နဲ့ Dwight Eisenhower တို့တွေ့ရပါတယ်။အနေအဆုံးအစ်မရှိတဲ့၅ဦးကတော့ William Harrison, Donald Trump, Franklin Pierce, Andrew Johnson နဲ့ James Watchman တို့ဖြစ်ပါတယ်သမရရေကင်ကတော့အဆင့်6နဲ့သမရအိုဘားမားတို့ကအဆင့်10နေရာမှာရှိပါတယ်အကောင်းဆုံးသမရ9ဦးဖြစ်သတ်မှတ်ခံရသူတွေဟာတိုင်းပြည်အကြတဲ့နဲ့ဂျုံနေချင်းတွေမှာစွန့်ဆောင်ခဲ့သူတွေဖြစ်တဲ့အကြောင်းဒီစစ်တမ်းမှာဖော်ပြထားပါတယ
်အာဖဂန်နစ္စတန်နိုင်ငံအာနာယတာလီဘန်အဖွဲ့ကသူတို့ကိုလက်နက်ကင်စမ်းကျင်နေကြတဲ့တပ်ဖွဲ့တွေနဲ့အချိတ်အဆက်ရှိတယ်လို့ဆွဆွဲပြီးပန်ရှားမြောက်ပိုင်းဒေသခံတွေကိုတရားမဝင်ဖမ်းဆီးနှိပ်စက်နေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတောက်ကြံနေကပြောလိုက်ပါတယ်အမျိုးသားတော်လှန်ရေးတပ်ဦး NRF တပ်ဖွဲ့တွေကတာလီဘန်တပ်ဖွဲ့တွေရဲ့စစ်ဆေးရေးဂိတ်တွေကိုပြီးခဲ့တဲ့မေလလောက်ကလေးကစတင်တိုက်ခိုက်ခဲ့ရမှာပန်ချက်ရှားဒေသတိုက်ပွဲမှာပန်ချက်ရှားဒေသမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်လာတယ်လို့အမေရိကန်အခြေစိုက် HRW ကပြောပါတယ်တာလီဘန်တပ်ဖွဲ့တွေဟာသူတို့ကိုစမ်းကျင်နေကြတဲ့ပန်ချက်ရှားဒေသက NRF တပ်ဖွဲ့တွေကိုတုံ့ပြန်တိုက်ခတ်ရမှာအရတားတွေကိုရိုက်နှက်နှိပ်စက်ခဲ့တယ်လို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးပက်ထရီရှားဂရော့စမာကပြောကြားပါတယ်။အဲဒီအတွက်တာလီဘန်တွေဟာတာဝန်ရှိတဲ့သူတွေကိုအပြစ်ပေးဖို့အတွက်ကာလရှာကြည့်ကြတဲ့အတိုင်းပြက်ကွက်တဲ့အတွက်ကြောင့်မို့လို့အရတားတွေဟာအန္တရာယ်ပိုမိုကျရောက်နေတယ်လို့သူက Twitter မှာရေးသားထားပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာစကိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းကနီမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီကနေမီရှင်းလင်းလုပ်ခဲ့တဲ့တလတာကာလအတွင်းအရွယ်မရောက်သေးသူ2ဦးအပါအဝင်အရသား9ဦးတည်ဆုံးခဲ့ရပြီးကျေးရွာ14ရွာကနေအိမ်1000ကျော်မီးလောင်ပျက်စီးခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လဲဆေးဝါးပြက်လက်မှုတွေကြုံတွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မှာစစ်ကောင်စီတပ်တွေကမက်ရှလာဆန်းကနေဇွန်လဆန်းအထိနေမြေရှင်းလင်းရေးလုပ်ရမှာချင်းတွင်းညထဲကနေရေချောင်းရောကုန်းချောင်းကနေပါစစ်ကြောင်း2000ခွဲပြီးလုပ်ခဲ့တာပါ။အဲ့ဒီနောက်စစ်ကောင်စီတပ်သားတွေထွက်သွားခြင်းဒေသခံတွေကောက်ယူထားတဲ့စည်ရင်အရာအရက်သား9ဦးသေဆုံးပြီးနေအိမ်ထောင်ထဲချီမိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ကနေဒေသခံသူကအခုလိုပြောပါတယ်
။စစ်ကြောင်းမှာဆိုလို့ရှိရင်ချင်းလင်းမြေကန်ဝဲရာနဲ့ချင်းလင်းမြေအတွင်းကစစ်ကောင်စီပိုင်းရဲ့ရှင်ဒီဘဝနေပြီးတော့မှစစ်ကြောင်းထွက်ခဲ့တာမျိုးတွေရှိတယ်။အဓိကအပြင်ဒီတစ်ခေါက်မှာတော့အကျန်းဖက်စစ်ကောင်စီတပ်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမိရှုဖြစ်စီခဲ့ပြီးတော့မှအင်ကြီး1000ကျော်မိလောင်ပျက်စီဆုံးရှုံးခဲ့တာမျိုးရှိတယ်။အဲလိုစကြောင်းထိုးရင်းနဲ့ကဏီမြို့နယ်ကင်းရွာကအရသာပြည်သူ2ဦးကဏီမြို့နယ်ကင်းနောင်ရွာကအရသာပြည်သူ2ဦးနဲ့တစဲချောင်းရွာကအရသာပြည်သူ4ဦးတောင်းချံရွာကအရသာပြည်သူ2ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တာမျိုးရှိတယ်ပေါ့။အဲလိုဖမ်းဆီးတပ်ဖြတ်ခဲ့ရတဲ့အချိန်မှာတစဲချောင်းရွာကအရသာပြည်သူတဦးဆိုလို့ရှိရင်အတက်မပြည့်သေးတဲ့အသက်18နှစ်အရွယ်ကလေးသုံးနှစ်ဖြစ်တာကိုတွေ့ရတယ်။တောင်းချင်ရွာကဖန်စီတက်ဖြတ်ခံရတဲ့အရသာပြည်သူဆိုလို့ရှိရင်ပထမတော့ဘယ်သူဘယ်ဝါဆိုတာကိုကျွန်တော်တို့မသိနိုင်ဘူးပေါ့။ဒါ မီးရှို့ပြီးတော့မှတက်ခဲ့လို့မှုနောက်ဆုံးစုံစမ်းစစ်ဆေးလိုက်တဲ့အခါမှာတောင်ကျမြွာကကိုချစ်လွင်ဆိုတာကိုကျွန်တော်တို့သိရတဲ့အနေအထားမျိုးရှိတယ်ပေါ့
ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရသေးသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးစစ်ကောင်စီကကဏီနယ်တွေကိုမကြာခဏဆိုသလိုနေမြင့်ရှင်းလင်းတာတွေလုပ်ပြီးနေအိမ်တွေမီးရှို့တာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်ကဏီနယ်ထဲမှာဆိုရင်ထောင်ထဲချီတဲ့စစ်ဘေးရှောင်တွေဟာအကူအညီတွေလိုအပ်နေပါတယ်ဒါကသခိုင်းတိုင်းတွေကကဏီမြို့နယ်အခြေအနေပါစစ်ကောင်စီကမကြာခဏနေမြင့်ရှင်းလင်းတဲ့မကွေးတိုင်းတွေကပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လေစစ်ကောင်စီကစေဝါတွေတည်ယူရာတွေကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲဖြစ်ပေါ်နေပါတယ်စီဝါတွေတဲဆောင်တာတွေတွေ့ရှိရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးရေးဂိတ်တွေကနေတင်းစီရတွေလုတ်တယ်လို့ဒေသခံတွေကပြောပါဗျ။ဒီချင်းနေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပြပါဗျ
။ဆက်ပွင့်မပြီးတာဆိုတာကစစ်ကောင်စီကဒီမှာအရင်တော့ပဲဒီအခုကျွန်တော်ဒီဒေသတွေမှာကားရှားတယ်အဲရှားပါးကားတွေကိုသူကနေမှာဖမ်းတယ်စစ်ဆေးတယ်ဓာန်ငွေအဆောင်ခံတယ်ဆိုတော့ဘယ်ကနှမမှာမှမတည့်ရဲတော့ဘာလို့ဖြစ်တာဒီလိုကြောင့်မခုတ်ကူနဲ့ပေါက်နဲ့ကြားဒီကျွန်တော်တို့ဒေတာတွေကိုရအောင်ကြတော့ကျွန်တော်ပေါ့မြောင်တောင်ပိုင်းကိုရအောင်ကြတော့ပေါ့နယ်ပြည်အပေါ်လေးဒီကျွန်တော်တောင်ပိုင်းဒေတာတွေကတည်တော့ gate ဆိုကြအဲ့ဒီဒီမှာကြတော့ဟိုအဲ့မှာကအဲ့ဒီရဲ့ဒူရီပဲစောင့်ပြီးတော့အဲ့ဒါကိုစစ်သေးတယ်ဆယ်လို့မရတာဖြစ်တယ်ဟောအဲ့လိုလေဟိုလို့ဆေးဝါးလုံးတောက်တာလို့ပြည်ထောင်တာကိုမဟုတ်ဘူးဆေးထုတ်ပြီးကိုပိုက်တွေကိုဖျက်တော့တာလို့
ပေါ့မြောင်နယ်တောင်ပိုင်းကိုစစ်ကောင်စီကနေမြင့်ရှင်းလင်းတာတွေလုပ်တယ်လို့ပြီးခဲ့တဲ့ဧပြီလကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးကြေးရွာပေါင်း20ကျော်ကနေအိမ်ယာနဲ့ချီမီးရှို့ခံခဲ့ရပါတယ်။အဲဒီနောက်ထောင်ထဲချီတဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲစစ်ဘေးရှောင်တွေအဖြစ်နေထိုင်နေရပြီးရိခါစေဝါပြတ်တောက်ပြီးအခက်အခဲတွေဖြစ်ပေါ်နေတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးပထမဆုံးနေရင်ယာနဲ့ချီမီးလောင်ခဲ့တဲ့ပေါ့မြို့နယ်တောင်ပိုင်းကကင်းမကြီးရွာကဒေသခံတွေဟာဆိုရင်လေနေရင်တွင်မီးလောင်ပြီးတာတစ်နှစ်ပြည့်တော့မဲ့အချိန်အထိနေရက်မပြောင်းနိုင်သေးပဲတောတောင်တွေထဲမှာအခုထိပုန်းရှောင်နေရပါသေးတယ်ခင်ဗျာ
။စကိုင်းတိုင်းဘက်ကအခြေအနေတွေကိုကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ကမ္ဘာပိုင်ရဲ့စီးပွားရေးစစ်တမ်းထဲမှာမြန်မာကိုခြံလှမ်းခဲ့ရတဲ့အကြောင်းကိုမတင်ပြခင်မှာရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲဆက်သွယ်မေးမြန်းချက်ကိုပြောပြခြင်းပါလေ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue အာရှဒေသလုံခြုံရေးဆိုင်ရာအစည်းအဝေးပွဲမှာဆရာနာသိမ်းပြီးနောက်ပိုင်းအကြက်တဲတွေကြုံတွေ့နေရတဲ့မြန်မာအရေးကိုလည်းထဲသွင်းဆွေးနွေးကြပါတယ်။တောင်းကြနေပါပဲမြန်မာအရေးဆွေးနွေးမှုတွေရှိခဲ့သလိုစနေနေ့မှာလည်းတည်တံ့ခေါင်းစဉ်နဲ့ဆွေးနွေးဖို့စီစဉ်ထားတာပါ။ Shangri-La အာရှဒေသလုံခြုံရေးဆိုင်ရာအစည်းအဝေးပွဲကမြန်မာအရေးဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်တက်ရောက်နေတဲ့ New York Cornell Tech သူကမြန်မာသူတွေသည်ကိုနေရန်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြပါတယ
်။ဒီမှာမြမအရေးကိုလည်းသူထည့်သွင်းဆွေးနွေးထားဖို့တော့တတ်မှတ်ထားတာတခုရှိတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့အဓိကဒီဆွေးနွေးမဲ့ခေါင်းစဉ်ကဒီမြမနိုင်ငံမှာရှေ့သွားမဲ့လမ်းကြောင်းရှာရေးဆိုတဲ့သဘောပေါ့နော် Finding a way forward ရှေ့မှာဘယ်လိုမျိုးမြမပြဿနာကိုအဖြေရှာနိုင်မလဲဆိုတဲ့သဘောပေါ့နော်။အဲ့တော့ဘာတွေအဓိကဆွေးနွေးဖို့ရှိလဲကြားရတယ်
ဒီမြန်မာအရေးကိုပေါ့နော်အခုတစ်နှစ်ကျော်လာပြီအာဆီယံကဒီ5 point consensus ကလည်းလက်တော်တော်တားကြီးအလုံးမဖြစ်သေးဘူးပေါ့နော်အဲ့တော့နိုင်ငံတကာအနေနဲ့အထူးသဖြင့်ဒီမြန်မာနဲ့ထိတွေ့ဆက်ဆံနေရတဲ့နိုင်ငံတွေအနေနဲ့ဘယ်လိုမျိုးများအဖြေရှာမလဲဆိုပြီးတော့ဝိုင်းဝန်းစုပေါင်းဆွေးနွေးအဖြေရှာမယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျာအဲ့တော့ဟိုမြန်မာပြည်ကိုတားရခံထားတဲ့ကုလသမဂ္ဂရောမလေးရှားဘက်ကရောယူရီးယားဘက်ကရောနောက်အမေရိကန်ဘက်ကရောတောင်ရှိတဲ့လူတွေကိုတိုင်ကဟိုပါဘောနော်စူပေါင်းပြီးဆွေးနွေးမှာပေါ့
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံကရောဘာတွေအဓိကဆွေးနွေးဖို့ပြင်ထားတာရှိလဲ
မြန်မာဘက်ကတော့ဒီနှစ်တော့ကျွန်တော်တို့ဒီအစိုးရဘက်ကတော့တရားဝင်ဖိတ်တာတော့ကျွန်တော်မတွေ့မိဘူးခင်ဗျာကျွန်တော် conference တဲမှာပေါ့နော်မြန်မာပြည်ကကျွန်တော်ပါဝင်ဟိုလိုမျိုးပေါ့နော်ဒီကျွန်တော်တို့သူတွေတီတွေရောတို့တို့ဖိတ်ပါတယ်ခင်ဗျာဒါတော့ကျွန်တော်တို့ကဘယ်သူမှကိုစားမပြုဘူးပေါ့ကျွန်တော်တို့ကတဝူးချင်းအနေနဲ့ကျွန်တော်တို့လာကြတာပေါ့တိုးတော့လဲအစိုးရဘက်ချမ်းကိုတော့ဖိတ်တာတော့ကျွန်တော်မတွေ့ဘူးခင်ဗျာဒါတော့ထူးထူးခြားခြားဒီနှစ်ကထူးခြားချက်လို့ပဲကျွန်တော်မြင်မိတယ်ခင်ဗျာNUG ဘက်ကရောကျွန်တော်တို့ဒီဘယ်ဘက်ချမ်းမို့မှာသူတို့ဖိတ်ထားတာတော့မတွေ့ဘူ
းဟုတ်ကဲ့အဲ့တော့ကိုနေရဦးနေနဲ့အဓိကဘာတွေဆွေးနွေးဖို့ရောစဉ်းစားထားတာပြင်ထားတာရှိလား
ဟုတ်ကျွန်တော်ဟိုပါပေါ့နော်ဒီ Australia ဒူးဝင်ကြီးချုပ်ပေါ့နော်သူကဥဆောင်မှာပါဝင်တဲ့အဖွဲ့မှာပါဝင်တဲ့လူတွေနဲ့လည်းသူစကားလာပြောတာရှိတယ်ခင်ဗျာအဲ့တော့လည်းကျွန်တော်သူ့ကိုလည်းကျွန်တော်မေးပြပါတယ်ခင်ဗျာဒီ Australia အစိုးရအနေနဲ့မြန်မာပြည်ပေါ်ထားရှိတဲ့သဘောထားတွေပေါ့နော်နောက်တစ်ခုကဒီ Australia အစိုးရအနေနဲ့ကရောကျွန်တော်မြန်မာတက်မတော်ကိုဒီထိတွေ့ဆက်ဆံချင်းကပ်ဖို့အစီအစဉ်ရှိမှရှိပါတော့ဒါမျိုးလေးတွေလည်းကျွန်တော်မေးပြပါရခင်ဗျသူကဖြေတာကတော့ဒီသူတို့ကလည်းအခုမှအစိုးရတည်လေနော်အခုမှစတက်လာတာဆိုတော့အဲ့တော့ဩစတြေးလျနေနဲ့တော့မြန်မာအပါအဝင်အရှိတောင်အာရှ နိုင်ငံတွေအပေါ်အလေးထားပြီးတော့သူတို့ဆက်ဆံမှာပဲပေါ့နော်။ဘာကြောင့်လဲဆိုတော့အရှိတောင်အာရှကဒီဩစတြေးလျအတွက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်တာဖြစ်တဲ့အတွက်တော့ဒီဟုတ်စာတွေပေါ့ဒီစောင့်ကြည့်လေ့လာပါမယ်လို့တော့ပြောရခင်ဗျာ။တိုးတော့လေသူတို့ကလည်းအစိုးရအသစ်အခုမှစကားစားဆိုတဲ့ပုံစံမျိုးဖြစ်နေတော့ဟိုတိတိကျကျတော့ policy တွေပါတယ်တော့အသေးစိတ်ရှင်းပြတာမျိုးတော့မရှိပါဘူးခင်ဗျာ။တိုးတော့လေမြန်မာပြည်မှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်ပြီးသူတို့စိတ်ပူတယ်။အဲ့ဒီဟာအတွက်လည်းသူတို့ဒီကူညီပေးကြတယ်ပေါ့နော်စောင့်ကြည့်လေ့လာနေတယ်အဲ့လိုမျိုးပုံစံတော့ပြောရခင်ဗျာ။ဩစတြေးလျနိုင်ငံသားရှောင်းတာနေနဲ့ပတ်သက်ပြီးတော့လည်းသူတို့မေးပါတယ်ခင်ဗျာ။ဒါမဲ့လည်းသူအဲ့ဒါကိုတော့တိတိကျကျတိတိပါပါဖြေမသွားပါဘူးခင်ဗျာ
။ဟုတ်ကဲ့အခုဒီရှန်ဂရီလာdialogue ပေါ့နော်ဒီအာရှလုံခြုံရေးနဲ့ပတ်သက်တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မြန်မာပြည်သနာကိုရှေ့မှာဘယ်လိုမျိုးအခြေရှာနိုင်မလဲမျှော်လင့်ကြည့်လို့ရနိုင်မလဲ
ကျွန်တော်ထင်တယ်အခုကလည်းဟိုနိုင်ငံတကာတိုင်ဝမ်ကမြန်မာရေးနဲ့ပတ်သက်လာရင်ဖြည့်ရှင်းပေးဖို့လိုရယ်ဆိုတာတော့အကုန်လုံးကတော့သဘောတူထားတယ်ပေါ့နော်တိုးတော်လည်းဘယ်လိုဖြည့်ရှင်းမလဲဆိုတဲ့နေရာမှာကတော့တို့ကအာဆီယံဘော်ကိုပဲပုံချလာတာကိုအာဆီယံမှာချမှတ်ထားတဲ့ဒီအချက်၅ချက်ပါတဲ့သဘောတူညီချက်အကနေတစ်ဆင့်တနည်းအားဖြင့်ပြောရရင်တော့အာဆီယံကနေတစ်ဆင့်ဝင်ကုန်တယ်နော်တော့တကဘာလုံးကအာဆီယံပေါ်ပုံချပြီးတော့အာဆီယံကနေပြီးတော့မြန်မာအရေးထားတာပေါ့အတူတူကျွန်တော်တို့တနေ့ကြော်လာပြီဒီအာဆီယံရဲ့အချက်၅ချက်ပါတဲ့ဟာကလည်းအခုချိန်ကြီးအလုံးမဖြစ်သေးဘူးဆိုတော့ဘယ်လိုမျိုးသောတခြားနီလန်းနေနဲ့ကျွန်တော်တို့မြန်မာအရေးကိုဖြည့်ရှင်းကြမလဲပေါ့ဥပမာဖြင့်ဟိုမလေးရှားဆိုလဲမလေးရှားနေနဲ့တိုက်ရိုက် NUG နဲ့ထိတွေ့ဆက်ဆံတာရှိတယ်ပေါ့နော်ယူရီးယားကြတော့ဟို policy တော့တခုတော့ရှိမှာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဟိုအစ်စ်ခန့်လိုက်တဲ့ကျွန်တော်တို့ UN Special Envoy ကလည်းရှိတော့သူကလည်းဘယ်လိုနီလန်းနေနဲ့ဟိုနီလာအစ်စ်တေရှာပြီးတော့မြန်မာအရေးကိုဖြည့်ရှင်းတင်လဲဆိုတာကတော့ကျွန်တော်ထင်တယ်သူတို့ရဲ့အမြင်တွေသုံးသက်ချက်တွေကိုတော့သူတို့ဒီဟိုဆွေးနွေးကြလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုနေရန်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြာသေးခင်ကထုတ်ပြန်လိုက်တဲ့ကဘာပန်ရဲ့ကဘာတဝမ်းစီးပွားရေးအခြေအနေသုံးသက်ချက်စစ်တမ်းမှာမြန်မာနိုင်ငံကိုခြံလှက်ခဲ့ပါတယ်ကိုဗစ်ကာယောဂါနဲ့ဆရာနာသိမ်းပြီးနောက်ပိုင်းအကြက်တဲတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုတိတိကျကျမသိနိုင်တာဟာအစိုးရကသာမှခြံလှက်ခဲ့ရတဲ့အကြောင်းရင်းဖြစ်နိုင်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်
။ကမ္ဘာ့ဘဏ်ကဇွန်လထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအစိုးရကသာမှတရုတ်နဲ့အာရှပစိဖိတ်ဒေသတွေက22နိုင်ငံရဲ့ GDP တိုးတက်နှုန်းကိုခန့်မှန်းတွက်ချက်ထားပြီးမဲ့မြန်မာနိုင်ငံကိုတော့ဒီစင်းထဲမှာခြံလက်ထားတယ်လို့យေသားထားပါတယ်အကြောင်းကတော့မြန်မာပြည်တွင်းကမသေးချာမရေရာမှုတွေကြောင့်လို့မှတ်ချက်យေသားဖော်ပြထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေယိုယွင်းနေချိန်မှာပဲကမ္ဘာ့ဘဏ်ရဲ့သုံးသပ်ချက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ခြံလက်ခဲ့တဲ့အပေါ်စီးပွားရေးပညာရှင်ဦးစော်ဖေဝင်းကအခုလိုသုံးသပ်ပါတယ
်ဒီကောင်စီကပေးတဲ့ငွေကြေးတွေပေါ့နော်စစ်စီအရလိုင်းတော့မရှိဘူးတကယ်ကတည်းကနိုင်ငံရေးရင်းမြုံမှမို့လေဒီတော့ကြွသွားပြီးတော့ကကြွားရချင်းတော်တော်ကြက်တဲနေတယ်အဲ့ဒီချိန်မှာကသူတို့ကျင်လာတာပြီးကြတဲ့မရက်ခုနှစ်လောက်ကသူတို့ရင်းစားတဲ့ဘာပါလာတာကနိုင်ငံရေးရင်းမြုံမှမို့လေလုံးတိုးတက်လာတယ်တော့နိုင်ငံများကိုစံပို့လာဘလောက်တိုးတက်လာတယ်တော့အဲ့ဒီအဲ့လိုမျိုးတွေရလာရေးပေါ်မရှိတဲ့ပြင်းပြားတွေပေါ်မှာအခြေခံပြီးတော့ခံမှန်းနေခံမှန်းချက်ကမှားဖို့ပဲများတယ်အဲ့ဒါကြောင့်မလို့ဒီကဘာပါအနေနဲ့အတူအပေါင်းချရနေပေါ့နော်အဲရှောင်လိုက်တဲ့သဘောမျိုးဖြစ်နေတာပေါ့အဲ့ဒီချက်ပါပဲ
မြန်မာနိုင်ငံလိုပဲအခုနှစ်စီးပွားရေးကိုခံမှန်းလို့မရတဲ့နိုင်ငံတွေအဖြစ်အာဖဂန်နစ္စတန်၊လက်ဗနွန်၊လီဗီးယား၊ဆီးရီးယား၊ယီမန်တို့ကိုလည်းကမ္ဘာ့ဘဏ်ကချွင်းချက်အနေနဲ့အခုအစီရင်ခံစာမှာခြံလက်ထားပါတယ်မြန်မာငွေတန်ဖိုးကအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာနှစ်နှစ်အတွင်းရာခိုင်နှုန်း60ကျော်လောက်ကျဆင်းသွားပါတယ်ဒေါ်လာငွေရှားပါးတာကိုထိန်းချုပ်ဖို့စစ်ကောင်စီကကြိုးစားပေမဲ့လည်းတွင်းကုန်လိုအပ်ချက်များတဲ့မြန်မာနိုင်ငံအဖို့ကုန်စည်နှုန်းတက်တဲ့ဘက်ကပဲပိုပြီးတက်ရောက်ခဲ့ပါတယ်။အခုနှစ်အစဇန်နဝါရီ26ရက်မှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစိုးရကစားမှာတော့ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေအယောင်းနဲ့အကျိုးအမြတ်ကျဆင်းလာတာငွေသားစီးဆင်းမှုအကျအတဲကုန်ကြမ်းရရှိမှုဘဏ်ဝင်ဆောင်မှုအင်တာနက်ရရှိမှုဒါတွေမှာအခက်အခဲဖြစ်နေတာကိုထောက်ပြထားပါတယ်။လယ်သမားတွေအတွက်တွင်းအားစုတွေဈေးတက်လာတာချင်းငွေရဖို့ခက်ခဲလာတာကုန်စည်တဲ့ယူပိုးဆောင်ရေးခက်ခဲတာဓာရီကိုဆက်ပြီးရင်ဆိုင်နေရတယ်လို့အဲ့ဒီတုန်းကအစိုးရကစားမှရေးသားထားတာပါနေရက်စွန့်ခွာတာတွေများလာတဲ့အတွက်အလုတ်လက်မဲ့နှုံနဲ့အတူကျွမ်းကျင်လှုပ်သားအရင်အမြင့်နဲ့ကုန်တုပ်ဆွမ်းအားတွေတိတိသာသာရော့ကျသွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင်ကင်အက်ဒဝတ်စ်ကအဲ့ဒီတုန်းကသတိပေးခဲ့ဘူးပါတယ်မြန်မာနိုင်ငံမှာ2019 GDP တိုးတက်နှုန်းကို 6.8% ရှိတယ်လို့ကမ္ဘာ့ဘဏ်ကတွက်ချက်ခဲ့ပြီးအဲ့ဒီနှစ်ကတရုတ်နိုင်ငံဒေသမှအနည်းငယ်ပိုများနေတာပါ COVID ကရောဂါဝင်ရောက်လာတဲ့2020ခုနှစ်မှာတော့မြန်မာနိုင်ငံ GDP ကထက်ဝက်လောက်ကျဆင်းသွားပြီးဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်း2021မှာတော့အနှုတ်18အထိရောက်သွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကတွက်ချက်ခဲ့ပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စီးပွားရေးမောင်းနှင်အားကိုမဖြစ်မနေဆောင်ရွက်ရမယ်လို့ကြာတာပရိနေကရန်ကုန်တိုင်းအစိုးရရုံးမှာပြောပါတယ်။စိုက်ပျိုးရေးအထွက်နေတာကိုတေကအလိုက်အထွက်တိုးအောင်လုပ်ဖို့လျှက်စစ်ကိုချွေတာသုံးဖို့နိုင်ငံခြားသုံးငွေလျှော့ချပြီးကုန်သွယ်မှုလုံငွေပြတာကိုလျှော့ချဖို့အဲ့ဒါတွေကိုမှာကြားခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဂျွန်လ9ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ယူကရိန်းစစ်ပွဲကြောင့်လဲငွေကြေးဖောင်းပွားတာအတိုးနှုန်းကြီးလာတာတွေကြောင့်ကမ္ဘာစီးပွားရေးက2022ထဲမှာကျဆင်းသွားတယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။ဒါက1990နောက်ပိုင်းတခါမှမကြုံဘူးသေးတဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတယ်လို့ကမ္ဘာဘဏ်ကအခုဂျွန်လမှာထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဇွန်လ17ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံသားတိုင်းဥပဒေကကာကွယ်ပေးတယ်ဆိုတာမဟုတ်မှန်ကြောင်းပိုလီဂရက်ပုံပြရုပ်တံကတင်ပြထားပါတယ်စစ်ကောင်စီကတည်တံချမှတ်လိုက်တဲ့ဦးကျင်မီနဲ့ဦးဇေယျတော်တို့ကိုသူတို့ရဲ့လွှမ်းမိုးမှုမပါတဲ့တရားရေးစနစ်အောက်မှာမျက်မျှတတတရားစီရင်ခဲ့တယ်လို့စစ်ကောင်စီကပြောပြီးနိုင်ငံသားတိုင်းတရားဥပဒေရဲ့အကာအကွယ်ကိုညီတူညီမျှရကြပါတယ်လို့ပြောပါတယ်ဒါဟာဟုတ်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ပိုလီဂရက်ပုံပြရုပ်တံမှာဆန်းစစ်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအမတ်ဟောင်းကိုစီရတော်နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီတို့ကိုတည်တံစီရင်ဖို့စစ်ကောင်စီထိန်းချုပ်တဲ့တရားလွှတ်တော်ချုပ်ကနေဇွန်3ရက်နေ့ကအတည်ပြုလိုက်ပါတယ်ဒီလိုစစ်အာဏာရှင်ဆန့်ကျင်သူတွေအတိုက်ခံကောင်းဆောင်တွေကိုကွပ်မျက်ဖို့စစ်ကောင်စီရဲ့အစီအစဉ်ကိုအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကရှုံချပါတယ်ဒါကိုစစ်ကောင်စီနိုင်ငံသားရေးဌာနကတုံ့ပြန်ပြီးသူတို့ကိုလွတ်လပ်တဲ့တရားရေးစနစ်အောင်မှာမျှတတဲ့တရားခွင်နဲ့စီရင်ခဲ့တာလို့ပြောပါတယ်။နိုင်ငံသားတိုင်းတရားဥပဒေအောင်မှာအကာအကွယ်ညီညွတ်ညီမျှရကြတယ်။ကိုယ်ပိုင်အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်ရှိပါတယ်လို့ပြောတာပါ။ဒါလုံးဝမဟုတ်ပါဘူး။တကယ်တမ်းမှာစစ်ကောင်စီကပွင့်လင်းမြင်သာမှုမရှိဘဲသူတို့ကိုစစ်ခုံရုံးနဲ့အမိန့်ချတာပါ။သူတို့နှစ်ဦးတရားဥပဒေနဲ့အညီခြေပါခွင့်လည်းမရရှင်းနေတဲ့တိုင်ပင်ခွင့်လည်းမရဘူးလို့တရားရေးကျွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာလည်းလူတော်တော်များများစစ်ခုံရုံးမှာအမိန့်ချပြီးတော့တည်တံမိန့်တွေချခံထားရပါတယ်။2021နှစ်ဆမှာအာဏာသိမ်းပြီးကလေးကစစ်ကျင်သူတွေကိုစစ်ကောင်စီကစစ်ဥတွေကိုတုံးပြီးအရေးယူနေတာပါ။စစ်ခုံရုံးတင်ခံရတဲ့သူတွေဟာသူတို့ပုံမှာဆွဲချက်တွေတကယ်ဟုတ်ဟုတ်မဟုတ်ဟုတ်တေချာပေါက်ဖြစ်တဲ့ချခံရပါတယ်။အာဏာသိမ်းပြီးကလေးကစစ်တပ်လက်ထက်နဲ့တည်ဆုံရသူ1900ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကပြောပါရယ်။ဖမ်းဆီးမှုပေါင်းက14000ကျော်လက်ရှိမှာ11000ဖမ်းခံထားရဆဲဖြစ်ပါရယ
်။ဒီလိုမှားမှန်မတည်ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph Web စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Wing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဦးလက်ရှိထုတ်လွှင့်နေတဲ့ line number 24405 ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်မှာပါသိပ္ပံနဲ့ဤပညာကန္တာမှာတော့
ယူကရိန်းကတပ်ပေါင်းပေါ်တွေကအမှန်တရားကြီးပြီးတော့သူရောက်ကမှအကြီးဆုံးတပ်ပေါင်းပေါ်လည်းရှိတယ်။ဖြစ်စစ်တပ်ဆွမ်းရည်လည်းအရင်ပုံပေါ်မှာထုတ်ပြရရှိတယ
်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်မှာပါ။ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာလူ22ဦးသေဆုံးခဲ့ရတဲ့ဘူလာရန်ကြောင်ဝင်းတဲ့ပစ်ခတ်မှုကလူအများကိုထိတ်လန့်စေခဲ့တယ်လို့ကလေးငယ်တွေရှိတဲ့မိခင်တွေအတွက်စိုးရိမ်စရာဖြစ်လာစေပါတယ်။စာတင်ကြောင်းလုံးညုံရေးကိုပိုကောင်းစေဖို့လိုလားတဲ့မိခင်တွေရှိသလိုတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်စေခြင်းနဲ့သူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကမြန်မာမိခင်တချို့ရဲ့အမြင်တွေကိုစူးစီးပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေ့တင်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ပထမ5လအတွင်းမှာပဲလူ4ယောက်နဲ့အထက်ဒီကဲထံရဓမ္မမုတ်တိတ်ဆုံးရတဲ့တနက်ကင်အကြမ်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစင်ပြည်စုထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်ဒီတိုက်ခိုက်မှုတွေအတွင်းတိတ်ဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရနေကြပါပါတယ်မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းစုံဆိုင်တစ်ခုမှာတနက်သမားတို့ကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသေဆုံးခဲ့ရပြီးဆက်ရက်အကြာမှာပဲ Texas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အကြမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပိုးပြီးတော့စိုးရိမ်လာကြပါတယ်။ Texas ပြည်နယ် Louis Way မြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသေဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရင်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါရစေ
။အခုလက်ရှိဖြစ်တော်နေပေါ်မှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးတွေအတွက်လည်းပေါ့နော်သူများကလေးတွေအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်နေဖြစ်ရပေါ်မှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်တော်နေညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတဲ့ဟိုပုံမှန်ဆိုရင်ဒီဘက်แค่แต่คู่ลงเนี่ยชုံပြောมั้ยဆိုရင်တော့ तू อ้าแน่เลยป่ะเนาะที่จมารุเนี่ยမျိုးจ้าတော့ Dallas อปายลุยส์ไปอปายเนี่ยมาจ้าတော့เจ้าก็ยังซื้อဖြစ်တယ်ဟိုအရင်တစ်ခေါက်ခနတိကက်มาဖြစ်တော့ပြီးပကလေးရနေဟိုတော့သူတို့ဒီเจ้าမျိုးတော်တော်စေးတီးလှုပ်လိုက်တယ်ဒီခလေးတွေအခန်းတော့ဖို့ပဲစေးတီးတကား3ခုရှိတယ်ခလေးကိုကိစ္စတစ်ခုအကြောက်တော့ခေါ်ရင်ဒါမှအပြင်းมาပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတဲ့ဘာတွေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တောင်မရဘူးပေါ့နော်ဘလို့သူဒီအကြောင်းဒီကောင်လေးရာဒီတနက်ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံကြုံရေးတအားအားနဲ့တူဖြစ်တော့နေဒီကြောင်ကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော့တာကလေးတွေက
ပြီးခဲ့တဲ့မိနာထဲမှာပဲတနက်ကန်ပစ်ခတ်မှုကြောင့်လူ10ဦးသေဆုံးခဲ့ရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာချားပြီးတော့ပစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲတားနေသမီးကိုနှစ်ရက်လောက်ကြောင်းမပို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေအတွက်ကိုမိဘတွေနေရာနေဝင်ပြီးတော့ဟိုခံစားပူချင်းစားတဲ့စိတ်နဲ့အမတို့အရင်ကစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ထပ်ဖြစ်မလာနိုင်လို့ပြောနိုင်ဘူးလေပို့ပြီးခဲ့တဲ့ဥစ္စာအတော့အတုပတွေပါရမပြီးသေးဘူးလေညီမညီမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်မကြည်နဲ့မှဟိုမွန်းကျက်တယ်ဒီကကိုယ့်မြန်မာပြည်အရေးမှလည်းလေအမတို့က 摩羯里的看一眼来洗他了的，顾他他皮带看下了，到了里马路今天妈妈高你妈对的，后面妈逼啊了，现大吧，后面妈逼都看了了，到了有鸡妈娃的店，俺们李东南家牛嘛，他俩跑来皮皮，龙龙吃吃的，就莫给今天楼那边南家的姑妈，到了有皮带出来看下了的，马路里到了里有了看啥的不，那我今天晚摩羯的。
American Biran Zuma didn't need people get it, and I got to come with it. Nessa Connettinga, starting down in my junior at Pedello. You know, the Nagan's and Pamuri was singing Pisu Chari, Education Week Apoya, Piovari. Piopoya singing ya, Lungade Nedi, Natalna say Kuniga, Jaume Picamuba, Sajin Shigayagani, bigger than Natalna set a Kuni Jemaro, those are leading the Dula Gavari. Dow J and J, the bigger than the Banga Salu.ซาเดนเจ้านี่มาตั้งแต่ไก่พิการมือที่ดีตาตาปูบีโร่มีอะไรบ้างดีเชอรี่สัมผัสยาเอามาด้าสินายเนี่ยพอมาเมื่อวันทุกดูการ์โร่แต่เช่นเนี่ยอยู่ตั้งมีเงี้ยเดียวชีเร่นิวเม็กซิโกปีเนี่ยมาในไทยดูมาช่วยได้มาโอ้ปัจจุบันเนาะดีเกสัยยาดูลุงยูสัพเพคุณเป็นมีอะไรเลยปอนเนาะสัพเพแต่พี่เนี่ยเขามาด้าเนี่ยอะไรเสียหาอะไรเมื่อวันตะคุปอนเนาะมาตัดสูงสิงนับประดาเลยพี่นี่เลยฮะก็มันก็มาอยู่ที่นี่แต่ถ้าทั้งปีมาที่เดียว
American Piran Zuma, Tanaku, Lulu Kugu, where you don't know Yan Yarigo, a dined at Kuti, Kanta Yale Melu, Machoi thing up Piovare.
Madame Piku Pishima Kika, or Bizua let down so I may, Benila and Kongzone, the number so I'm solution there, Uma Apin, who Dilumio, Sala, Saka Mind Dream, Minute Bind Dream, I look my busy, the Nadrigo, where we be met, sir.The Chapima, the downtrend they have you last week, and the sober book, the young girl be there has to do the. But Yari Babe. Only when we are, as I must all we are, could be degree solution, and such in the pillow, whom we need him at all with it, Naletta. A pillar be or the car, a cigar, name Peter Kaja, or Pitchin the Kaja, Tata be Peter Kaja, Glee, Julie Dali, yeah, just like on the Glee, Dila, Mali, Makanan, I move, the Vienna, Gina, Musu. So, though, Benny goes out of me, John Lesha, but Sinsaniare, Chimmy, you.ได้ยุ่งยากแต่ไหนมุสุชินถ้ากูพี่โอมาบ้ามาจะลองพิจารณาจะเอามาพิจารณาดูถ้าพี่กูพี่เชื่อไหมกิจสัตว์สุยานี่เนาะฮัลโหลตั้งแต่ยาดีจีเนสุยานี่เนาะก็ลูกกูลูกว่าไหมกิจสัตว์ลูกกูเชื่อมาสิเลยเบนเน่กูตั้งแต่ไหนเลยยามเลยเขาเต็มละอ๋อเอาลงมาตามไปสิฮัลโหลพี่ดีจ้าเลยไปที่กิจสัตว์พี่เชื่อไหมบ้าสุบิจ้ากูตั้งสัวไหมสุยากันเลยลูกกูลูกว่าไหมลูกกูลูกว่ามามาที่แกกูลูกคอมเลยยี่ดีจีกูจ้าลูกกูลูกว่ามา ตอนนั้นการสอนเนี่ยมาคู่กันกับเวกุสรากูน่าเลยเป็นลูกยาไปไหมตอนนั้นกูรู้ว่าต้องการลูกบีอ่ะพี่แม่ดูดีกูอาจารย์แพทย์พี่แค่ได้ใครตายกูรอที่เรียกอย่างเทิงโชยาเลยไหมลูกแม่ติดยาอะไรเปลี่ยวไปเทิงโชลูกยาหนังเย็นเนี่ยเทิงโชลูกไม่ยาเลยยาเลยมาพี่เอาลูกว่ามาบ่เนาะที่ตาวิเชียดูดีนี่เนี่ยบ่ที่ลูกมีโอ้โอ้แล้วเนี่ยกูเลยต้องการลูกด่านแล้วเนี่ยการเดียวเลยต้องการไล่เดียว แต่ที่กายเราเราได้หาเรื่องบ่เนาะเทิงโชว์ปุ๊บยังไงดูอะไรบ่เนาะแต่พักการเลือกผู้การกล่าวว่าเมื่อสุดเดือนฮาบ่มาเลยสีทาร์โรลีที่เลือกตรงนั้นเราได้หาเรื่องบ่มามาลูกมาเท่าแข่งบ่เนาะ
Texas Pine อยู่บ้านดีมิวมูลานิธิอุปยคมูนาวไป
ตั้งแต่การสั่งเงินสัญญาอุบัติเหตุการแต่งชุดอะไรลงผู้พิการไปเจ้าสุดานุเลปูโมเจลองลาบาร์เองอเมริกันเดียวซูมาคลิ้งเอรินเซจอแต่ตุยตีส่งยาเร่เจ้าเย็นวีเดมาตั้งแต่การจับพมุริเจ้าตีส่งมุกอดีกาเจ้าตุกุพินิเดสุรากูตุเดตนาเซียงกันจัดวิการเลตรีปีนีบาร์เอง กันไฟล์นั้นอาคายอพยพเสียงยาดินเทตั้งแต่การจับพมุริเจ้าตีส่งยาเร่เซจอแต่ง่ายวันจันทร์สิบาร์เองที่ลูตีส่งตัวเรามาตะชูกาอันนี้นามาอเลวิจูเร่ตั้งแต่กูสอยกษัตริย์มาตรวจสอบตีส่งยาราชิดลูกชัวเล่ตั้งแต่ยุคเช่นเมื่อพิฆาตมุริเจ้าตีส่งยาราบ้าเปรูเจ้าเมื่อพิพีอพยพเมื่อพิฆาตมุริเจ้าตีส่งยาราบ้าเปรูเจ้าเมื่อพิพีอพยพเมื่อพิฆาตมุริเจ้าตีส่งยาราบ้าเปรูเจ้าเมื่อพิพีอพยพเมื่อพิฆาตมุริเจ้าตีส่งยาราบ้าเปร ခန္ဓာကိုကြီးမားတဲ့ယန္တာပဲဖြစ်ပါရှင်။ကျမဟူပြီးဖြစ်ပါရှင
်။အခုတကဆက်ပြီးတော့နားဆင်ရမှာကတူတာဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနေရာတချို့မှာတနက်ပြစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်လာတာကြောင့်ဒီလိုအခြေအနေကိုပြောင်းလဲစေချင်တယ်လို့မြန်မာနယ်ပွားမိဘတွေကပြောပါတယ်မြန်မာအမေရိကန်တွေရဲ့သဘောထားအမြင်တွေကိုစူးစီးပြီးကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ဟက်ဆက်ပြည်နယ်ယူဘယ်ဂျီမြို့ကမူလာတဲ့အကြောင်းနဲ့ဝင်ပြီးတနက်သမားကပြစ်ခတ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးတို့တည်ဆုံးခဲ့တဲ့ဖြစ်ရပ်ဟာ2022ခုနှစ်အတွင်းအခြေခံပညာကျောင်းတွေမှာပြစ်ခတ်မှု28ကြိမ်မြောက်ဖြစ်ပါတယ်။အခြေခံပညာစာသင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လေ့လာတဲ့ Education Week အဖွဲ့ရဲ့စာရင်းကိန်းဂဏန်းတွေအရ2018ခုနှစ်ကစရင်တနက်ပြစ်မှုပေါင်း119မှုဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလေးတွေကိုကျောင်းပို့ရတာဘေးကင်းလုံခြုံမှုမရှိဘူးလို့ဖြစ်နေတယ်လို့အိန္ဒိယနာပြည်နယ်ဖိုအင်းမြို့ကမဆူဆူကပြောပါတယ
်။လုံခြုံမှုမရှိဘူးပေါ့ကွယ်။စိတ်ထဲမှာအခုဆိုတနက်ပဲခါးကြားထိုးပြီးကျောင်းပို့ရမလို့လို့အပြင်သွားရတယ်တနက်ရှူသွားမလို့အဲ့လိုမျိုးပဲခံစားရတယ်။လုံမမလုံခြုံစိတ်လည်းပူတယ်ဖြစ်တဲ့ကလေးတွေအတွက်လည်းအရင်စိတ်မကောင်းဘူးနော်။
ကျောင်းတွေမှာတနက်နေ့ဝင်ရောက်ပြစ်ခတ်မှုတွေရှိတတ်ပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြီး3ခုအတွင်းတစ်ခုစီမှာတော့ကျောင်းသားကျောင်းသူနဲ့ဝန်ထမ်း18ဦးထက်မနည်းတည်ဆုံခဲ့ပါတယ်။ Connecticut ပြည်နယ် New Town မြို့ကကလေး20ဦးအပြင်ကျောင်းဝန်ထမ်း6ဦးတည်ဆုံခဲ့တဲ့ Sandy Hook မြို့ရဲကျောင်းပြစ်ခတ်မှု Florida ပြည်နယ် Parkland မြို့ကကျောင်းသားကျောင်းသူ14ဦးနဲ့ဆရာ3ဦးတည်ဆုံခဲ့တဲ့ Majority Stoneman Douglas ထက်တန်းကျောင်းပြစ်ခတ်မှုအခု Texas ပြည်နယ် Uvalde မြို့က Rock မြို့ရဲကျောင်းပြစ်ခတ်မှုမှာတော့ကလေး19ဦးနဲ့ဆရာမ2ဦးတို့တည်ဆုံခဲ့တာပါဒီပြစ်ခတ်မှု3ခုကိုကျူးလွန်သူတွေရဲ့အသက်ဟာ18 19နဲ့20တွေပါတနက်ရောင်းဝယ်မှုနဲ့ပတ်သက်ပြီးတော့အသက်ကန့်သတ်စေလို့ကြောင်းနယူးယောက်ကမက်ပလဲကအခုလိုပြောပါတယ
် High School ကျောင်းသားတယောက်ရဲ့လမ်းတနက်ကောင်ဝယ်ပြီးတော့ဖြစ်တယ်ဆိုတော့အဲ့အဲ့ဒီ state မှာကအဲ့ဒီ rule ရှိရလေနော်အသက်18နှစ်ပြည့်လို့ရှိရင်တတဝယ်ခွင့်ရှိရပေါ့နော်ဆိုတော့အနေထားပေါ့ဆိုတော့အဲ့လိုမျိုးပါပြအောင်ဆိုရင်တော့တို့မြင်တဲ့အမြင်မိဘတယောက်မြင်တဲ့အမြင်ကတော့ဘာလဲဆိုရင် high school အသက်တစ်ခုအတိုင်းတာတစ်ခုအထိပေါ့နော်ယူလွန်ပြီးမှတနက်ဝယ်ဝင်ပြီးပေါ့နော်ဆိုရင်20ခုလည်းအစိတ်ပေါ့နော်ဆိုအဲ့လိုအတိုင်းတာတစ်ခုအထိရောက်ပြီးမှတနက်ကိုဝယ်ခွင့်ပေးပါတယ်ဆိုရဲဘူးတစ်ခုကိုဖြစ်လိုက်မယ်ဆိုလို့ရှိရင် high school တွေမှာကျောင်းသားတွေမှာတနက်ဝယ်ပြီးမိဘမသိအောင်သွားခိုးဝယ်ပြီးတော့သူတို့ကသူတို့လုပ်ချင်တာလုပ်လို့ရတယ်ဆိုတော့ဒါတွေတခုရော့အောင်မယ်လို့မြင်တယ
်မြို့ကြီးပြာကြီးကကျောင်းတွေမှာတော့လုံခြုံရေးလဲပိုတင်းကျပ်တယ်လို့ကျောင်းဆောက်ဦးဖွဲ့စည်းပုံကလည်းအပြင်ကနေအလွယ်တကူဝင်လာလို့မရတဲ့အနေအထားမှာရှိတာကြောင့်တော်ရုံနဲ့လာရောက်ပစ်ခတ်ဖို့လွယ်မှာမဟုတ်ဘူးလို့တချို့ကဆိုပါတယ်။ပြည်နယ်အလိုက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေကလည်းကွာခြားမှုရှိတာကြောင့်ရေဘူးရပိုလုံခြုံစိတ်ချရတယ်လို့ညီအောင်စီဒီမှနေတဲ့ကိုရွှေကပြောပါတယ
်။ကျောင်းကျင်ရောက်သွားရင်များမိဘတော်ပြန်ဝင်သွားဖို့တော့ခက်ပါတယ်။ကျွန်တော်တခါလေသူတို့ခေါ်လို့ပဲနေမကောင်းပြန်လာခေါ်ပါဆိုရင်တော့ဟိုပါဖြစ်တယ်ပေါ့လေ။ New York City ထဲမှာကျတော့လူကောင်းလူဆိုးတော့တနက်ဟိုတရားဝင်ကြိုင်တာပဲဖြစ်မယ်လေ။တရားဝင် license နဲ့ပြီးအောင်သူကသူတိတ်ချက်ခဲတာကိုဆိုတော့တနက်ကင်လိုက်တာနဲ့ license ရှိတာဒီ New York City မှာ1900နှစ်ဆိုတော့အဲ့လိုမျိုးဆိုတော့တနက်နေ့နေပဲလောလောဆယ်ကဟိုထောင်ကျနေပြီလေ
မြန်မာပါဝင်အာရှနယ်ပွားတွေအဖို့အခုလိုကြောင်းတွင်တနက်နေ့ပြစ်ခတ်မှုတွေအပြင်ကိုဗစ်ကြောင့်လူမျိုးရေးဆွဲအမုန်းတရားနဲ့တိုက်ခိုက်တာတွေကိုလည်းရင်ဆိုင်နေရတာပါအာရှနယ်ပွားတွေအနေများတဲ့ New York San Francisco စတဲ့မြို့ကြီးတွေမှာဆိုရင်တက်ကြီးရွယ်အိုတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးနဲ့နေရာမရှောင်းနှုတ်နဲ့စော်ကားပြောဆိုတာတွေလည်းမကြာခဏဖြစ်ပွားလို့ရှိပါတယ်ဂျော်ဂျီယာပြည်နယ်ကအနေခံကိုတနက်နေ့ဝင်ပစ်တာ New York မှာဆိုရင်လည်းရထားလမ်းနဲ့တွန်းချတာမျိုးတွေဖြစ်ပွားခဲ့ပါတယ်
အဲ့ဒါကလည်းတမျိုးပူပါတယ်ဥမာဟိုတမိအကြီးလေးအကြီးလောက်ဆိုရင်ပေါ့နော်ဒီမှာထက်တန်းចောင်းသားចောင်းသူရွယ်လောက်ဆိုရင်သူကသူကိုယ့်ဘက်ကိုယ်ပဲပက်စကာစီယထာစီပြီးသွားတာပေါ့အဲ့မှာလည်းအဲ့ဒီခုနပြောတဲ့လူမျိုးကြီးခွဲချောင်းကအဲ့ဒါမျိုးမှာလန်ခီမှာစိတ်ပူရတာမျိုးပေါ့ចောင်းမှာကြတော့ဒီလိုအခုဖြစ်ရမျိုးတွေလို့ပေါ့
အမေရိကန်ပြည်သူမှာတနက်ထင်းကျောင်းရေးအတွက်ចောင်းသားတွေဦးစီးဆန္ဒပြတောင်းဆိုခဲ့ကြပေမဲ့လည်းနနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေဟာဒီနေ့အလိုက်မျိုးမျိုးကွဲပြားနေတာပါဒီလိုအခြေအနေတွေကြောင့်ចောင်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်စီမံဆောင်ရွက်ဖို့လဲကလေးမိဘတွေကလိုလားနေတာပါဝစ်စကွန်ဆင်ပြည်နယ်မီဝေါ်ကီမြို့ကကူပေတောင်းကအခုလိုပြောပါတယ ဒီနေ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့
က်စွာလည်းနဲ့ကင်ဆောင်ခွင့်ရှိတယ်ဆိုတာကလည်းတနက်ထိန်းချုပ်ရေးအတွက်အခက်တွေ့စေတာပါအမေရိကန်အဓိကအင်အားကြီးပါတီနှစ်ရဲ့ကြားဒီမိုကရက်တွေကတော့လက်နက်ကင်ဆောင်ခွင့်ကိုပိုကန့်သက်ထိန်းချုပ်ဖို့လိုလားပြီးရီပဘလီကန်တွေကတော့လူတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ယက်တီကြပါတယ်အင်ဒီယားနာပြည်နယ်ဖွဲ့စည်းပုံကမဆူဆူကတော့ဖွဲ့စည်းပုံပြင်ဆင်ချက်ပါလက်နက်ကင်ဆောင်ခွင့်ကိုလိုလားသူပါဒါပေမဲ့လည်းစီကန်တင်းချက်ဖို့ကိုတော့သူကသဘောတူပါတယ်
ညီမလူကောင်းတယောက်ဆိုလို့ရှိရင်ညီမလက်ထက်မှာညီမဝါသနာပါညီမပတ်စံရှင်ဆက်လက်တိုင်နဲ့တိုင်မှာဒါပေမဲ့ညီမပတ်ဆက်လက်ကတခြားညီမမိသားစုတရားရောက်ဘယ်သူမှကန်လို့မရတဲ့အနေအထားမျိုးပေါ့နော်အဲအဲ့လိုဟာမျိုးဒါအများကြီးလုပ်လို့ရပါတယ်ကိုဒီခက်ကနီးပညာရတိုးတက်နေရတယ်အဲ့ဒါမျိုးလည်းမစီစစ်ပေးကြဘူးအဲ့မစီစစ်ဖို့လုပ်မယ်လို့ထင်တယ်ပေါ့နော်အကွာဝယ်ဖို့လည်းအရန်လွယ်ကူတယ်ဒီ second amendment ဒီတရားကြီးကိုပြင်ဖို့ဆိုတော့ညီမတို့ကတော့လုံးဝမကြိုက်ဘူးပြီးတော့လက်နက်မရှိရတဲ့လူနဲ့လက်နက်ရှိရတဲ့လူနဲ့ဖြစ်သွားမယ်ဆိုရင်မကောင်းတဲ့လူတွေကတနတ်တွေအခုအကြဆိုလူကောင်းတွေကဘယ်သူမှအကုန်လုံးဥပဒေလိုက်မှပြီးတော့အမှားပဲမကောင်းဘူးဆိုပြအမှားမဟုတ်ဘူ
းမျိုးကြီးပြကြီးမဟုတ်တဲ့အမေရိကန်ဒေသတွေမှာတော့လူမျိုးကျဲပါတာအိမ်တိုင်းပုဂ္ဂိုလ်ကာကွယ်နိုင်ဖို့တောလိုက်ဖို့ဆိုပြီးမျိုးဆက်နဲ့ချီတနတ်ကံရကြတာပါတနတ်နဲ့အကျန်းဖက်သူကိုတနတ်ရှိမှသာပြန်ခုခံနိုင်မှာဖြစ်တယ်လို့လည်းယူဆထားကြတာပါ
ကိုကလေးတွေအရွယ်ရောက်လာတော့ညီမတနက်ပြည့်တင်ပေးမယ်သူတို့ကိုသူတို့ကာကွယ်နေအောင်လုပ်ပေးမယ်သူလက်ကလက်တက်တက်ခံရတဲ့ဟာတော့လက်မခံနိုင်ဘူးနော
်တနက်ကင်ဆောင်ခွင့်တင်းနေကြက်ကြက်ထင်းချုပ်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေတဲ့အချိန်ထဲမှာသက်ဆိုင်ရာနယ်မြေမှာနေထိုင်နေကြတဲ့မင်းဆန္ဒရှင်တွေကလည်းသူတို့နယ်မြေကိုစားပြုလွှတ်တော်အမတ်တွေကိုလက်နဲ့ထင်းချုပ်ရေးဥပဒေပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ဖို့လက်မှတ်ရေးထိုးတိုက်တွန်းနေကြပါတယ်ဆန်ဖရန်စစ္စကိုဘေးအေရီယာမှာနေတဲ့မတ်မြင့်မြတ်မိုးကအခုလိုပြောပါတယ
်တနိုင်ငံလုံးမှာနေစဉ်နဲ့အမြတ်ဒီလိုဖြစ်ခဲ့မှုတွေကြောင့်ကလေးတွေတေဆုံးနေရတဲ့ကြောင့်ကျမတို့တောက်ဆူကြခြင်းဖြစ်ပါတယ်ဒါအပြင်နိုင်ငံရဲ့ပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic အနေနဲ့ပဲဒီကန် control ဥပဒေပြူရေးကိုအမြန်ဆုံးနိုင်ငံရဲ့အရေးကြီးဆုံးဥပဒေအဖြစ်ချမှတ်နိုင်ဖို့ကွန်ဂရက်ကနေပြီးတော့အတည်ပြုနိုင်ဖို့အတွက်အားလုံးက one one တောက်ဆူကြပါတယ်ဒီဥပဒေကိုအမြန်ဆုံးအတည်ပြုနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကလေးတွေနဲ့လူငယ်တွေရဲ့လုံခြုံမှုကအမြန်ဆုံးရရှိမှာဖြစ်ပါတယ်
မီလာ၁၄ရက်နေ့တော့ညူယောက်ပြည်နယ်နာမည်ကျော်နိုင်ယာဂါရာရေတံခွန်ကြီးအနီးကဘက်ဖယ်လိုမြို့ကုန်စုံဆိုင်ပစ်ခတ်မှုမှာလူ၁၀ယောက်သေဆုံးပြီးတော့မေလ၂၄ရက်နေ့တက်ဆက်စ်ပြည်နယ်မူလာရန်ကျောင်းပစ်ခတ်မှုမှာကလေး၁၉ဦးနဲ့ဆရာမ၂ဦးသေဆုံးသွားပါတယ်။ဇွန်လ၁ရက်နေ့အိုကလာဟိုမာပြည်နယ်ကယ်ဆာမြို့ကဆေးရုံတရုံမှာတနက်နေ့ပစ်တာကြောင့်ဆရာဝန်၂ဦးပါဝင်လူ၄ဦးသေဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုမှာအခုလိုလူများပြားသေဆုံးတဲ့ပစ်ခတ်မှုတွေအပြင်တခြားပစ်ခတ်မှုတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပေါ်နေတာပါခင်ဗျာ။
ဒုတာဆုံးလဲအမေရိကန်တခွင်အစည်းအဝေးပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ရောက်လာပါပြီဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
နျူကလ িয়ার ဤပညာတွင်တွင်ကျကျတုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့ကယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်ပစ်ဆိုင်တွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ပေးမှာကိုစိုးရိမ်လာကြပါတယ်တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကိုနေ့နဲ့ပြန်ကြည့်ပြပါဦးကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
အခုလောလောဆယ်အဆုံးပြနေတဲ့နျူ เสียทีอนุญาตที่ยังจีเต้นเนี่ยดูกู้ตาลัวยาบ้านเสียอนุญาตที่โซจูวะที่อนุญาตที่เดี๋ยวยืนเต้นเลยส่วนเจ้าหนูอนุญาตที่เราที่จะกู้ตาเนี่ยหายบ้ามาไม่ใช่บ่าวแต่เจ้าจะส่วนทุกคนเลยว่าพอพี่มาทำอะไรอยู่เช่นมาชีเนี่ยตัวเป็นยาวมันทบไปไหนเนี่ยส่วนอาไม่ใช่บ่าวไม่ใช่ที่นี่เนี่ยเอาเต็มที่เดียวสิจ้าเว้ยจุยอะไร จะเอาวันตุ๊กเกรย์เราติดไปที่ไทยเนาะแต่ละคนเราสิแต่เช่นในไหนเนี่ยตุ๊ดูสิเกรย์เราที่เนาะแต่ละเราสิแต่เช่นไหนเนาะแต่ไม่ใช่สุดเอ็กเกรย์เราที่เนาะแต่เช่นเราแบบตีร้อนอะไรเนี่ยตัวมีสีเนี่ยอารมณ์ต้องขายเนี่ยหน้าฝาเราเนี่ยแต่เช่นในไหนเนี่ยเราสูงเลยแต่ย่อแต่ย่อที่ตัวมีเนาะที่เซลล์ในการศึกษาเจ็ดสีตัวเนาะนอกจากจุดเดียวมีอะไรหายยังอีกสีละ ซึ่งมาพันธุ์ที่เกิดสุดเอ็กซ์เรย์ยาวที่จะรู้ไปเลยจากคนกันนี้มาอยู่บนโลกเต็มวันเลยส่วนใหญ่เขาจะรู้อีเพชรลีเนี่ยสร้างงานนอกจากจะรู้เต็มที่นอกจากเต็มวันเขาจะไม่รู้เสียไอ้จากคนกันมาเราไม่อยากได้หายใช่ไหมเด็กเอ็กซ์เรย์รู้ว่าเราเสียแล้วดูไปแล้วเราอยู่ใจอย่างที่เต็มมาเต็มวันจะรู้สร้างแต่ละกิริยาเลยดูมาจากใครเอาเลยดังที่คิดมองอยู่เดียวจะเจอในไป
ที่มาเป็นยานาเลยเดียวสินั่นเป็นประเด็นที่สำคัญนะตอนนี้มีแต่ดินเสร็จที่เป็นเนี่ยนิบิญญาคณะพิบาร์เลยครับเนี่ยวิวเอเอเต็นเซจเดนเนี่ยประเดี๋ยวเว็บแอนด์จัมเบจเนี่ยวิวเอเนี่ยมาที่ทุจริตพิเศษเดนเนี่ยโอเปโปลูเรสส่วนอีเมลเลยสักก็เบอร์มิสแอทวิวเอนิวส์ดอทคอมพิบาร์เลยครับเนี่ยฉะนั้นเราเนี่ยอินเทอร์เน็ต สามีนาลิซาก็เบอร์มิสต์วิวเอนิวส์ดอทคอมพิบาร์เลยอากูรอตรีนจินโยโก้กูซอมมูจอบพิบาร์เลยเปล่ายูเครนโอรัสเซียจู่จ่อตั้งแต่ดาลิลาเรียลาบีพิเดตเดยูเครนโอกุญญ์เนเร่ทาวบันเนเร่น้าวนายงานเนเร่เนสิบันลามาโกยูเครนดาวินชิดูเรกาโซยปูบันเนบาร์เรตากูเขียนเอาอยู่บีรัสเซียเบกาเปย์ยูโลนิไนบูอาพิอาเปย์ลามาโกยูเครนเบกาโซยเนราบายูเครนดัมรากาดอชอบเปย์ไลลิโอบุญยิสันดาบียิ่งจันยิ่งเดยูเครนเอกูบันลูลาจัดดิชิจังพิอสุทาบาร์เร รัสเซียเต็มไปด้วยมารีอุปมาคาลาวันยอกาคุเซมูอันเดียจงเนียจังยูเครนเนี่ยนั่งงานกับทาวน์ชิดูเรกาที่เป็นไรบาร์เรรัสเซียก็เต็มไปด้วยเนื้อมีเรื่องมาเมืองล้านเนี่ยตั้งชื่อเนี่ยต้องยิ่งเสียว่าป่าวเองเช่นกันวันเสาร์บุรีเปิบบุกเข้าเข็นดีรายชื่อเจ้าปีเจนทาวน์ไลน์เอเจนซี่ก็จะตัดลุ่มคุยมาต่อจากนี้ก็พิสูจน์ทาวน์เร อเมริกันก็ยังวันจีไลท์ออสเตรเลียเดียวกับวันจีปูโจชีวีฟังฮังอา สิงคโปร์ในงานมาพิลูกเดชังกรีลาลงจุ้ยสุนิเวจันทาวจานิกาที่จะด้วยส่งสุนิจาวาเร่กุลนันในงานที่ดันสิบเอ็ดดาวน์ชิดูเรตด้วยส่งนาฮาตมราจูบานิสุอาเตลาปินาปทมาอุโซอันเจมพิบาร์เร่โมบินเอ็มบอลในงานมีมาดีเดนบัตเฮกับบ้าจามาเอพเอ็ดวีเอชูวันนั้นดูพิกัดตาพิคันเนบอกุลาดามกาดูยิมูโจอันโทนิโรกุทาราสกาตาวจานิมาเบียนทันช่องชาลัยบาร์เร่ ด้วยมุจจกาจันยดูมิตาสุกวันเนจังพิอสุบาร์เรนท้าบีนปฏิปการีพินีเรนียาริมาลูลูกันนี่จ้าเรียมมาพิดูอาลูเนตกัวกุลาตมกาวินันนี่ด้วยสุยปูบันเนลกุลาตมกาด้วยมุจจกาพิอสุเรจจังพิอิสุกันชิดูสปิริตสตีเฟนดูจิรากาพิอสุเก็บบาร์เรนจีสุวากันนะตอนนี้จินโยโกกุโซมุจจพิอบยาเกล่าว ทีนี้มันเนี่ยเขียนด้วยซีเซนทัลโลยิ่งพูดว่าเราคุยเองมั้งพี่บาร์เลยครับเนี่ยแต่ไม่ใช่ยุติไม่ใช่อินเจเนียร์ก็ชาร์ลส์ตันมอกเนี่ยจูเบลเทียบตัวพี่จ้าบาร์เลยวิวเอสเนี่ยมันเนี่ยเขียนซีเซนเนี่ยกูไลน์นู้นมีด้านนั้นใส่ลิลิเซ่งาเซตินเนี่ยวิวเอฟเฟซบุ๊กสามีน้ากับว่าได้ยัยตินสักเกต้าพี่บาร์เลยตอนนั้นชิมยานเนี่ยตัวว่าเนี่ยมาบีดูบีด้าอาลูเบกินลงยงบีอ่ะเซียนบีเร่นี่ตัวนี้พี่นายจ้าบาร์เลยวิวเอ
This program has come to you from the Voice of America, Washington.